မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကရင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်တိုက်ဖြစ်လာတာပါ KNU ထိန်းချုပ်ရာတပ်မဟာ9ခုတည်းကတပ်မဟာ3ခုလောက်မှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ကြီးပါတွေကိုပစ်ခတ်မှုတွေကြောင့်စစ်ဘေးရှောင်တဲ့လူရေတိုးလာပြီးအခုဆိုရင်ကရင်ပြည်နယ်တစ်ခုလုံးမှာပြည်ရင်းအိုးအိမ်နဲ့စစ်ဘေးဒုက္ခသည်ပေါင်း 38,000 လောက်ရှိလာပြီဆိုပြီးကရင်လူ့အခွင့်အရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကပြောပါတယ်
ခုလက်ရှိပေါ့လေကျွန်တော်တို့ကမှခုစလုံးခမရှိရရဆုံးလေးရှိရင်တော့တိန်ခုနှစ်ကောင်နဲ့အထက်မှာတော့ရှိနေတယ်လို့တော့ခန့်မှန်းရတယ်ခင်ဗျာဘာလို့လဲဆိုလို့ရှိတော့အထူးသဖြင့်လက်ရှိမှာဆိုရင်တမတီ6ရင်9ရင်ကစီရီကဒါချင်းချန်တယ်အဲ့ဒီပုံမှန်တော့ IDP တွေကလည်းများတဲ့တိုးများလာတယ်ပေါ့ဟုတ်တမတီမာရောတမဟောပေါ့နော်တမ6မာရောအဲ့ဒီကိုအခုလက်ရှိတော့ဒီတမ6မာဆိုလို့ရှိတော့စစ်ကောင်စီတက်ကနေပြီးတော့ဒီဇက်ကနေကိုအတေးမတရားတမဆက်စည်းခုဆောင်တာမျိုးတွေရှိတယ်ပြီးလို့ရှိရင်သူတို့ကဒီဟိုနမကျန်တဲ့လူတွေလည်းသူတို့ကမခွဲခြားဘူးနော်တွေ့ရအကုန်ဖမ်းတာပေါ့အဲ့လိုမျိုးကျွန်တော်တို့တမ6တိမာဆိုလို့ရှိရင်လည်းပေါ်တာဖမ်းခေါ်မှုပေါ့နော်အဲ့ဒါဒီဖြစ်ပေါ်တာမျိုးတွေရှိတယ်။ရွာသားတွေကိုလူသားတိုင်းဖြစ်နေအသုံးပြတာမျိုးတွေရှိတယ်
။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးတိုက်ပွဲပြင်းထန်နေတဲ့ကရင်ပြည်နယ်မြဝတီခရိုင်လေးကီကောင်နဲ့အနီးတစ်ဝိုက်ကျေးရွာတွေကလူမှု3,000ထက်မနည်းဟာစစ်ဘေးဒုက္ခသည်တွေအဖြစ်တောင်ရင်းမြစ်တစ်လျှောက်နဲ့တောတောင်တွေထဲမှာပဲနေထိုင်နေရပါတယ်။ကျေးရွာတွေမှာလက်နက်ကြီးတွေကျလို့အိမ်တွေမီးလောင်တာပျက်စီးတာတွေရှိတယ်လို့အရက်သားတွေတိတ်ဆုံးတန်ရာရရှိသူတွေလည်းရှိနေတာပါ။စစ်ကောင်စီတပ်သားတွေကကျေးရွာတွေမှာတပ်ဆွဲနေရယူထားပြီးရွာသားတွေကိုဖမ်းဆီးနေတာကြောင့်နေရမပြောင်းရဲဘူးလို့လည်းလေးကီကောကဒုက္ခသည်တဦးကပြောပြပါတယ
်။မှာထဲမှာလူမပေးဝင်ဘူးမပေးအဲ့ဒီမှာကျွန်တော်တို့မြို့ထောက်တလေနဲ့လေးကီကောနဲ့ဟိုအဝင်အပေါက်လမ်းရှိတယ်လေ။အဲ့ဒီလမ်းမှာသူတို့ဂိတ်ချတာပဲ။နောက်ဘေးမှာလည်းဝင်တဲ့လမ်းတွေရှိတယ်ပေါ့နော်ပြည်သူတွေသွားရွာသားတွေဆိုတော့ဘယ်နေရသွားဘယ်နေရသွားသွားတတ်ဟုတ်လား။အဲ့ဒီအပေါက်တွေကသူတို့အကုန်လုံးသူတို့ကင်ချထားလိုက်တယ်လေ။ဒီကတော့ပြန်မရဲဘူးလေမှကြားကြားတယ်လေတကယ်ထုတ်ကြလေသူတို့အခုခုံးဖြစ်တယ်ခုံးဖြစ်လို့ဟိုလက်သုံးချောင်းထောင်တာတွေ့တော့ရှိသူတို့မျက်နှာအုပ်လိုက်တယ်ကားပေါ်တင်သွားတယ်ဆိုင်ဖြစ်ကမ်းမှလည်းနေလို့မရဘူးဖြစ်ကမ်းမှလည်းနေရတယ်ကြောက်လန့်လန့်ရကျွန်မတို့
ကရင်ယူကရင်မျိုးသားအစည်းအရုံးတက်မှာတစ်ထိန်းချုပ်ရာပထုံခရိုင်ဘီးလင်းမြို့နယ်တဲကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်မတ်လ23ရက်နေ့ကစပြီးတပတ်အတွင်းစစ်ဘေးရှောင်တဲ့ဒုက္ခတွေတပေါင်းလောက်ထွက်ပြေးနေရပါတယ်။တပ်မကထိန်းချုပ်ရာဖပွန်ခရိုင်ထဲမှာတော့စစ်ကောင်စီရဲ့ကြောက်ညက်စခန်းကို KNU ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကတနေ့လဲ10ချိန်လောက်လေကြောင်းကနေတိုက်ခိုက်ခဲ့တာတွေရှိတဲ့အတွက်ဒေသခံတွေဟာကြေးရွာတွေမှာမနေရတော့ပဲစစ်ဘေးဒုက္ခတွေအဖြစ်ထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းလူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုကြပါတယ်ရှင်။